ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလမွေးပြီးမိခင်စောင့်ရှောက်ပုံကိုပြောပြထားပါတယ်။ကိုဗစ်ကာလမှာကလေးမွေးပြီးမိခင်တွေအနေနဲ့ဒီကိုဗစ်ရောဂါသံသယရှိတာပိုးတကယ်ရှိတာတွေဖြစ်ကောင်းဖြစ်လာနိုင်တာမို့ကလေးနဲ့မိခင်အတွက်စောင့်ရှောက်တတ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီမွေးကင်းစကလေးလေးကိုဘလို့ကင်တွယ်နှုတ်တိုက်ပြီးမိခင်ကိုယ်တိုင်ယူပိုင်းစိတ်ပိုင်းဘလို့တည်ထားစောင့်ရှောက်ကမိသားစုဝင်တွေကရောဘလို့ကူပေးသင့်ပါလဲ။ဒီအကြောင်းသားဖွားမိရဲ့အထူးကအငိမ့်စားပါမောက္ခဒေါက်တာမြတိတာကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay, သားဖွားမိရဲ့အထူးကဆရာဝန်ကြီးပါမောက္ခဒေါက်တာမြတိတာခင်ဗျာ။ကျွန်တော်တို့ဒီအခုကိုဗစ်ကာလမှာကိုဝင်ဆောင်တွေအနေနဲ့ဒီကိုဗစ်ကာကွယ်ရေးတွေကိုပိုလုပ်ဖို့နောက်အိမ်မှာအတက်နေဆုံးနေဖို့ဒါပေမဲ့ဒီကိုဝင်ဆောင်စောင့်ရှောက်မှုကိုတော့အတက်နေဆုံးပြဖို့ပေါ့နော်။အထူးသဖြင့်တော့ကိုဝင်ရင့်လာတဲ့အချိန်ပေါ်ဆရာမအဲ့ဒီကြောင်းတွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့ကြပါတယ်ဆရာမဒီတစ်ခေါက်တော့ဆရာမရေဒီကလေးမွေးပြီးချိန်မှာရောအခုကိုဗစ်ကာလအတွက်ဆရာမအဓိကဘာတွေမှာခြင်းလဲ
မွေးပြီးပြီဆိုရင်တော့မွေးပြီးကာစားတွေလည်းတချို့တစ်ခါလေးယောက်ျားက positive ဖြစ်သွားတယ်အိမ်မှာမျိုးသမီးကမိရင်းထဲမှာဖြစ်နေတယ်ဆိုရင်မွေးပြီးကာစားပေါ့နော်အဲမိရင်းထဲမှာကလေးကလည်း newborn လေးပေါ့နော်အဲ့ဒါမျိုး quarantine နဲ့ရောက်လာမေးနော်ထားမလားဒါမှမဟုတ်လို့ရှိရင်အဲဒါအမေကပုံမှန် positive မဖြစ်သေးဘူး။အမေကအနေနဲ့ပဲ quarantine လုပ်တာ။တခါတခါကျရင်တော့အမေကိုယ်တိုင်က positive ပေါ့နော်။အဲ့တော့အမေ positive မဖြစ်သေးတဲ့သူရော positive ဖြစ်ပြီးတဲ့သူရောပေါ့နော်။အဲ့ဒီမှာအရေးကြီးတာကလေးနဲ့အတူနေမလားနော်။အတူမနေဘူးလားပေါ့။ဟောကလေးကိုကူးစက်နိုင်မလားပေါ့။အဲ့တော့ကလေးကိုကူးစက်နိုင်မလားဆိုတော့နှုတ်တိုက်ချင်းရတော့မကူးစက်ဘူး။ဘာဖြစ်လဲဆိုတော့နှုတ်ထဲမှာ virus အခုချိန်ကြီးတော့ပါတဲ့အထောက်အထားတွေမရှိသေးဘူး။အဲ့တော့ node ရနေပြီးတော့မကူဒါပေမဲ့ node တိုက်တယ်အတူနေတယ်ဆိုရင်အမေနဲ့အနေနီးမယ်ပေါ့ node တိုက်တယ်ဆိုရင်ဝင်နေမှထားမယ်အနေနီးမယ်အနေနီးရဆိုလို့ရှိရင်ကူးစက်နိုင်တာပေါ့ဆိုတော့အဲ့ကူးစက်နိုင်တဲ့ risk ရှိတယ်ဒါပေမဲ့ node မတိုက်ဘူးဆိုရင်ပေါ့ဆိုတော့ node မတိုက်တော့အမေရှိရရမယ်ပူကန်အားတွေနော်ယောဂါကာကွယ်တဲ့ဓာတ်တွေဟိုအဟာရဓာတ်တွေပေါ့နော်အဲ့ဒါတွေလည်းခလေးရဆုံးရှုံးသွားမယ်အဲ့ဒါပြင်အမေရင်ဝင်မှာနေရတဲ့တန်ရောစင်တွေ့မှုဆိုတဲ့ဟာလေဆုံးရှုံးသွားမယ်အဲ့တော့နောက်နှုတ်ရိုက်တိုက်ခြင်းရဲ့အကြောင်းကျိုးတွေအများကြီးရှိတယ်လေဒါတွေအကုန်လုံးကအမေဘက်ကလည်းဆုံးရှုံးသွားနိုင်တယ်ခလေးကလည်းဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ဒီနှုတ်မတိုက်ခြင်းကြောင့်မလို့ဖြစ်နိုင်တဲ့ဆိုးကျိုးတွေပေါ့ခလေးကခါရချုပ်တယ်မယ်ခလေးကခုနကအားနေမယ်အဲ့ဆိုးကျိုးတွေရှိမယ်နှုတ်တိုက်ခြင်းရဲ့အကြောင်းကျိုးတွေရှိတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုကိုဗစ်ကာလမှာဒီသံသယပဲရှိရှိဒီယောဂပဲရှိရှိပေါ့ဆရာမနော်ဘယ်လိုမျိုးနှုတ်တိုက်တယ်လဲဆရာမရေ
အဲ့မှာအမေရဲ့နှုတ်ကိုတော့တိုက်ချင်တယ်ဒါပေမဲ့အမေနဲ့ကလေးနဲ့အနေမနည်းအောင်နှုတ်ကိုညှစ်ထုတ်ပေးမယ်ပြီးတော့တယောက်ကဆွန်းလေးနဲ့တော့တိုက်မယ်ပေါ့နှုတ်တွေကမပါဘူးအနေမနည်းအောင် social distancing နဲ့ထားပြီးတော့တယောက်ကတိုက်ပေးမယ်ဆွန်းလေးနဲ့ပြန်ကောင်းတယ်ဟိုပူနဲ့တိုက်ရင်တော့ပူမတန့်လို့တော့တို့ပါလို့ဆိုရဲပြဿနာဖြစ်နိုင်တယ်လေ။နောက်ကကြတော့အမေက positive ဆိုတာကအချိန်မှပြန်ကောင်းမှာပဲလေ။အဲ့တော့နှုတ်ဘူးနဲ့တိုက်လိုက်လို့ရှိရင်တော့တကယ်လို့အမေကနေကောင်းသွားလို့အမေနှုတ်ပြန်တိုက်မယ်ဆိုတဲ့အခါမှာကလေးကအမေနှုတ်ဒီကောင်းနဲ့ဒီနှုတ်ဘူးရဲ့နှုတ်ဒီကောင်းနဲ့ nipple constriction ပေါ့နော်အဲ့လိုမျိုးဖြစ်သွားတတ်ပါတယ်။ဒါကတော့စဉ်းစားစရာနည်းလမ်းတစ်ခုပေါ့။နှုတ်ဘူးကူလိုက်တယ်ဆိုရင်တော့အမေနှုတ်ကိုကလေးကဆုံးရှုံးသွားမှာဖြစ်ပါတယ်။အဲ့တော့ကြားမလို့ကျမတို့ကဒီလိုမျိုးပါလာပြီပေါ့နော် quarantine site မှာထားရမယ်ဆိုရင်တော့ counseling လို့ခေါ်တာပေါ့နော်သူတို့ကိုအကျိုးအကြောင်းအဆိုးကောင်းတွေကိုတေချာရှင်းပြပေးဖို့လိုပါတယ်ရှင်းပြပြီးတော့မိချက်တက်ဖို့လိုပါတယ်နော်အရေးကြီးတာကကျွန်တော်တို့လူကိုခရူးစဲနိုင်ရနေပါလိနှုတ်မတိုက်လို့နှုတ်မတိုက်ဘဲနဲ့နှုတ်ကူတိုက်ဆိုတော့အဲ့ရဲ့ expense ကြီးနော်ကြီးတန်းဖို့ဖတ်တန်းဖို့ရေဘူးတန်းဖို့ဖြော်ရည်နည်းတန်းဖို့ဆိုတဲ့ဟာလေအဲ့ဒါတွေမလိုက်နာနိုင်လို့ကလေးမအန်တီရဖြစ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဆုံယူများပါတယ်။ဒါကြောင့်မို့ကျမတို့ဆက်မရေးနဲ့အားသာဝင်ကြီးဌာနကတော့အမေ positive ဖြစ်ရင်တော့တို့နှုတ်တိုက်ခြင်းနဲ့ counseling လို့လို့နှုတ်တိုက်ခြင်းနဲ့ဆိုရင်ကလေးကိုနှုတ်တိုက်လို့ရပါတယ်။နှုတ်ကနေအခုဆက်ပါ
။ဟုတ်ကဲ့အဲ့တော့တကယ်လို့မိခင်တို့တိုက်မယ်ဆိုရင်ဆက်မရေးအထက်နိုင်ဆုံးဘယ်လိုကာကွယ်ပြီးတိုက်နိုင်မလဲ
။ဟုတ်ကလေးနှုတ်တိုက်နေတဲ့အမေဆိုလို့ရှိရင် mask ဆို TB ခါချာကိုတိုက်ရပါလိမ့်မယ်။အခုသိချင်းကလေးနှုတ်တိုက်မယ်ဆိုလို့ရှိရင်ဒီပို့ပြီးကြာမယ်။အချိန်ပြည့်တက်နိုင်ရင်အကောင်းဆုံးပဲဖြစ်ပါလိမ့်မယ်။ပြီးလို့ရှိရင်ကလေးကိုလည်းလုတ်တိုက်တဲ့အချိန်တော့ချိန်မှာပေါ့တတ်နိုင်သေးရင်ကလေးကိုအကင်အတွဲအနည်းဆုံးဖြတ်ထားမယ်။ကင်တွဲတော့မယ်ဆိုရင်အမီလက်ကိုတိတိချာချာဆေးမယ်။ကလေးကိုမကင်တွဲခင်လည်းဆေးမယ်။ကလေးကိုကင်တွဲပြီးရင်လည်းလက်ကိုတိချာဆေးရပါမယ်။အဲ့ တော့ပြီးတော့ကလေးကိုနှုတ်တိုက်နေတဲ့အချိန်ခါမှာတော့တစားပေါ့နော်ဟိုချောင်းဆူးမိရေဟတ်ချူးလုံးမိရေဆိုတာမျိုးမဖြစ်အောင်တည်ထားမှာဖြစ်ပါတယ် social distancing ကတော့ရင်ခွင်နဲ့နှုတ်တိုက်နေတာ distancing လုပ်ပြီးတိုက်လို့မရတော့လေပဲဖြည့်တွေ့နေနိုင်တယ်ကနည်းအောင်လုပ်ဖို့လုပ်ရဲ
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီကလေးမွေးပြီးတဲ့အချိန်မှာ
အဲကလေးမွေးပြီးတဲ့အချိန်ခါမှာဟောမမွေးခင်ရောပေါ့နော်အရေးကြီးတာလေးတစ်ချက်ကနော်တကယ်တော့ဒီပုံဆောင်မိခင်တွေကအခုဆိုလဲပဲသူတို့စိတ်တော့ကြီးရှိကြတယ်လေဒီကံတော့ပြရမှာလေကြောက်တယ်ပြပြပြန်ရင်လေအိမ်မနေကိုထဲကကလေးကနေကောင်းရဲ့လားပုံမှန်ကြည့်သွားရဲ့လားစိတ်ကူးနေအဆောက်ဆောင်ရိုက်မဲ့ရိတ်ရောက်ဘူးမတော်ရသေးဘူးအဲ့စိတ်တော့ကြီးရှိနေတယ်လေခုနကူသွားလိုက်ရင်လေစီကံသွားရင်ငါများကုလာခဲ့မလားဆိုတဲ့တော့ကြီးရှိနေတယ်ပေါ့အဲ့ဒါပြင်ကော်ရီဂျင်းမှာနေရတဲ့ခါဆိုပူးဆိုးသေးတယ်ပေါ့သူတို့ဒီကိုဝင်ရောက်မှုလို့ဟိုနေရထိုင်ရတာခက်တယ်အဲ့ဒီအချိန်ခါမှာဒီကော်ရီဂျင်းဆိုင်မှာသွားကုန်ဒီအိမ်မဟုတ်တဲ့နေရာမှာသွားနေရတယ်ဒီချူကအိမ်ကအဆင်မပြေတာလေးရှိနေကိုကကိုတယောက်ဆဲရှဲလို့ဆောင်းလို့အဆင်မပြေဘူးလမ်းလျှောက်လို့အဆင်မပြေဘူးပေါ့အဲ့လိုအခက်အခဲတွေအပြင်ကိုတော့အစားအသောက်အခက်အခဲရှိနေကိုင်းတဲ့ဆိုရှူးရှူးခဏခဏပေါ့ရတယ်အိမ်ကဆန်းဆန်းတော့ရတယ်အိမ်ကအရင်ကလမ်းဝေးနေမယ်အဲ့တော့သူတို့မှအဲ့ရုပ်ပိုင်းဆိုင်ရာခံစားချက်တွေရှိနေအဲ့ဒါပြင်စိတ်ပိုင်းဆိုင်ရာကလေသူ့ကွာရန်တီးနဲ့ဆက်ထားတယ်ဆိုရင်တန်တဲ့လူစီကကိုများကိုမလားကိုကူရင်ကိုပိုက်ထက်ကလေးစီများရောက်မလားဘာများဖြစ်မလဲဆိုရဲဆိုရင်ကိုပေါ့နောက်ကအိမ်မှာကြံခဲ့တဲ့လူကကြံခဲ့တော့အဲ့လူတွေကိုစလမ်းမစိတ်ကူနေအိမ်ကကြံတဲ့ကလေးတွေကြံတဲ့မိသားစုတွေကိုတော့ပါပြီးရှိနေဆိုတဲ့အခါကျတော့ကိုဝင်တယ်ဒီဟောနှုတ်တိုက်မိရင်ဒီဘွေးကြီးစားစားမှာဒီဟော်မုန်းအပြောင်းလေးတွေနဲ့သူ့မှာအလိုလိုနေစိတ်သက်သာတဲ့ပြဿနာရှိပါတယ်ဒီလိုမှလည်းစိတ်သက်သာတဲ့အားငယ်တတ်တဲ့ဝင်နေတဲ့တော့ဒီလိုတော့ကတွေ stress တွေများတဲ့အခါမှာငါကကိုဝင်ကြောင့်မိတွင်းကြောင့်ဖြစ်တဲ့ဒီစိတ်သက်သာတာနဲ့ပေါင်းလိုက်လို့ရှိရင်ပို့ပြီးတော့ဆိုးသွားတတ်ပါတယ်အဲ့ဒါကိုကိုဝင်တယ်ဒီနေနဲ့လေခုကကိုလည်းတည်ထားဖို့လိုတယ်လို့မိသားစုကလည်းဒါလေးကိုတည်ထားပြီးကြည့်ဦးတစ်ဆိုင်ဆိုလို့ရှိရင်ဒီစိတ်သက်သာတာအားငယ်အားရေကိုစက်တိုင်တည်းတော့ပေါအောင်လုပ်လို့ရမှာပေါ့အဲ့လိုမှမရဘူးမအိပ်ဘူးမစားဘူးဖြစ်နေတယ်ဆိုရင်တော့စမ်းကျင်တဲ့သမားရဲ့ဌာနကိုအကြောင်းကြားလိုအပ်ရင် psychosocial support ပေါ့အဲ့ဒါလေးတွေဆွေးနွေးပေးနိုင်ဖို့အတွက်ရည်ကြီးပါတယ်အဲ quarantine site မှာမဟုတ်ပဲအိမ်မှာနေတဲ့ကိုဝင်တယ်လေဒီစိတ်တော့ကတွေဒီကာလမှာဖြစ်မှာပါပဲ
အဲ့တော့အဲ့ဒါလေးတွေကိုအလုံးပိုင်းဒီ site ကိုပါတယ်။ Okay, ကျေးဇူးများကြီးတင်ပါတယ်ဆင်မ။